တရက်ပိုင်းတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေနေစားတိရမှာလုံခြုံရေးအတွက်တုံ့ပြန်လှုပ်ရှားလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ပြောဆိုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့တင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်ကနှစ်နိုင်ငံနယ်စပ်မှာအင်အားတွေတုံ့ပြန်လှုပ်ရှားနေတဲ့ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်ခြေဆိုင်သတင်းတွေကဖော်ပြခဲ့ကြတာပါ။သမ္မတပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့နယ်စပ်ဒေသမှာလုံခြုံရေးခြေနေရတုံ့ပြန်လှုပ်ရှားနေရတာဖြစ်ကြောင်းပြောပါရယ
်ကျွန်တော်အနေနဲ့ကတော့ဒီကတိနယ်ကြားတစ်ဆောက်မှာတော့မြန်မာနယ်ကြားတောင်ရဲတပ်ဖွဲ့တို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေတို့ဒီကတိနယ်ကြားတောင်တပ်ဖွဲ့တွေကတော့သူကအငြင်းအားတို့ဖူးသွဲကင်းလက်တဲ့ဟာတွေရှိအခုရပိုင်းအတွင်းမှာတော့အဲ့ဒီမှာအေအေနဲ့အေအာရဲ့စီရဲ့လှုပ်ရှားမှုတွေအရင်းရရှိသူကပုံများလာတယ်ပုံများလာတဲ့တော့ကြောင့်မလို့ကျွန်တော်တို့သာမန်ထက်လုံခြုံရေးတောင်ရဲ့လျက်ရှိတယ်ကင်းလက်တာတွေတောင်ရဲ့လျက်ရှိတယ်
အထူးပြုရဲ့မောင်သောနယ်စားတချောင်းမှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့အာစာရူဂျာဆွန်ရဖွဲ့တို့လှုပ်ရှားမှုတွေများလာလို့တိုက်အင်အားနဲ့ပုံမူလုံခြုံရေးလှုပ်ရှားမှုတွေများလာတယ်လို့ဆိုပါတယ်။နိုင်ငံနယ်စပ်မှာမြန်မာစစ်တပ်ကအင်အားသုံးမြင့်လှုပ်ရှားနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာသံမတ်ကိုစင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းလည်းဘင်္ဂလားဒေ့ရှ်ခြေဆိုင် The Daily Star သတင်းကဖော်ပြခဲ့ပါတယ်။ဒီသတင်းပေါ်မှာတမတော်ပြောခွေရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုတ်ပြန်ခဲ့ပါတယ
်။သံမတ်ကြီးကိုသူတို့ပေါ်ပြောတဲ့ဆရာတော်ဟုတ်တယ်လို့ပြရတယ်ဗျ။အဲသူတို့ပြောတော့ဒီသူတို့နယ်စပ်ဖက်မှာတော့အဲတက်လှုပ်ရှားမှုတွေများလာတယ်ဆိုတဲ့ဟာပေါ့နော်စင့်ခေါ်ပြီးပြောတဲ့ပုံစံမျိုးမဟုတ်ဘူးအဲ့အကြောင်းအရာနဲ့ပတ်သက်ပြီးမှအဲတွေ့ဆုံပြောကြတဲ့အခါမှာပြောကြခြင်းဖြစ်တယ
်ဘင်္ဂလားဒေ့ရှ်အခြေစိုက်ကလတန်သတင်းဌာနကလည်းစက်တင်ဘာလ17ရက်နေ့မှာမြန်မာစစ်တပ်အင်အားတစ်ထောင်ခန့်မောင်တော်မြို့နယ်မြောက်ပိုင်းအင်တင်းကျေးရွာဘက်ကိုဆက်လီနဲ့ပို့ဆောင်ပေးခဲ့ကြောင်းတိရခန့်ဆက်လီသမားတွေကိုကိုးကားပြီးဖော်ပြခဲ့ပါတယ်အင်းဒင်းကျေးရွာတိရခန့်လည်းဖြစ်လူတို့အခြေပြုဖွဲ့စည်းခေါင်းဆောင်သူလည်းဖြစ်သူကုသိုလ်မြင့်ဦးကတော့နေစပ်ဘက်မှာတာဝန်ကျတိုက်ရင်ဟာအပြောင်းလဲလုပ်တာလို့ဆိုပါတယ
်ကျွန်တော်တို့ဘယ်လိုခေါ်တိုက်ရင်နင်းချင်းလိုက်တာပေါ့နော်နင်းရင်အထွက်နင်းရင်အဝင်ပေါ့အဲ့ပေါ်မှာမှတိုက်ရင်ဟာတိုးချဲ့တဲ့ကောင်ညာအဲ့လိုမျိုးပုံပတ်တာဖြစ်ပါလိမ့်မယ
်မောင်တော်မြို့နယ်ငခုရနဲ့ဦးရှင်ကျရွာအုပ်ချုပ်ရေးမှူးတွေကတော့၎င်းတို့နယ်မြေဖက်မှာတိုက်ရင်အားတိုးချဲ့တာမတွေ့ရကြောင်းပြောပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဇာဖွဲ့ကိုသမ္မတကလိုက်လံရှင်းလင်းရမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားနိုင်ငံဘက်ကိုတိမ့်ချောင်ခဲ့ရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်မပြုတဲ့မြန်မာအစိုးရကတော့ထပ်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံဖို့ကတိပြုထားပေမဲ့အခုချိန်ထိတော့လက်တွေ့အကောင့်ထဲမပေါ်နိုင်သေးတဲ့အတွက်လည်းနိုင်ငံတကာဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။